မြန်မာနိုင်ငံမှာမကြသေးခင်ရက်တွေကအမေရိကန်ဒေါ်လာနဲ့ကျပ်ငွေလဲနှုန်းဟာတိတိကျကျကျတော့ခဲ့ပေမဲ့ဘဏ္ဍာရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့မြန်မာအစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာတော့ဈေးအနည်းငယ်လျော့ကျသွားပါတယ်ဒါပေမဲ့လည်းမြန်မာကျပ်ငွေဈေးကျဆင်းမှုတွေကိုဘလောက်အထိဆက်ထိန်နိုင်မလဲဆိုတာမသေချာတဲ့အတွက်စီးပွားရေးအခြေအနေတွေကိုရိုက်ခါလာမှကိုလည်းလုပ်ငန်းရှင်တွေစိုးရိမ်နေကြတာပါအဖြစ်အဆုံကတော့ဆက်သွယ်ဆုံးရှုံးထားတဲ့မဆုမုံကပြောပြပေးမှဖြစ်ပါတယ်
ဟုတ်ပါတယ်ဈေးကွက်ထဲမှာအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းတိတိတသားတက်လာခဲ့ရကမနေ့ကဗန်ဒီပိတ်ချိန်မှာတော့အမေရိကန်ဒေါ်လာကို1400ကျပ်ကျော်အထိဈေးပေါက်ခဲ့တာပါဒါပေမဲ့လည်းမနေ့ကငွေကြေးဈေးကွက်ကသူတွေဗန်လုံငန်းရှင်တွေပါဝင်စီးပွားရေးလောကကသူတွေနဲ့အစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့ဒီကနေ့ငွေလဲနှုန်းဟာကျပ်ငွေ20လောက်အထိရော့ကျသွားခဲ့တယ်လို့မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်မှုနဲ့ကုန်သွယ်မှုလုပ်ငန်းအသင်းချုပ်ရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းက VOA မြန်မာပိုင်းကိုပြောပါတယ်
။အမေရပါတောက်ကြနေရတော့သူမနေ့ပိုင်းမှာတော့ဝေသေးတဲ့လူတွေကိုအေးအေးခေါ်ရပါတော့။နေရင်းမင်းကတော့ဘန်လုပ်ငန်းလုပ်တဲ့လူတွေကိုအေးအေးခေါ်ရပါတော့။ဘာတွေကတော့သူတို့ခေါ်ပြီးဆွေးနွေးတဲ့အချိန်မှာတော့ဒေါ်လာကြီးကတော့ဒီခုနပြောတဲ့ဒီအန်နီလေးလိုအဝေးလေးလိုခေါ်တဲ့ဒေါ်လာကြီးကတော့ကျပ်20လောက်ပြန်လေးကျသွားတာပါတော့။အင်တာဗန်ရှင်လောက်တာတော့ဆေးဝေးခေါ်တော့တွေ့တယ်တော့ကြတယ်ကအဲဒီ effect ကတော့ဒေါ်လာလေးဒီနေ့ပြန်ကြည့်သွားတော့ပေါ့
ဒေါ်လာနဲ့ကျပ်ငွေလဲလှယ်မှုမတိမငြိမ်ဖြစ်ရတာဟာပြည်ပကငွေကြေးဈေးကွက်ရဲ့ရိုက်ခတ်မှုတွေကြောင့်သာမကပြည်ပကအခြေအနေတွေနဲ့လည်းဆက်နွယ်နေတယ်လို့လည်းမြန်မာနိုင်ငံဘဟုဘဏ်ရဲ့ဒုက္ခဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဘဏ်ရဲ့အကြီးအကဲပေးပုဂ္ဂိုလ်ဖြစ်တဲ့ဦးတန်းလင်က VOA မြန်မာပိုင်းကိုပြောပါတယ်
ဒီဒေါ်လာဈေးတက်တဲ့အကြောင်းရင်းထဲမှာတော့အခြေခံတောင်းရင်တော့ရှိတော့တယ်ဥပမာဆိုရင်ဟလာတူရစ်ဆီယာမိုးလာတော့တူရစ်ဆီယာအဝင်တွေတိတ်နေလာတော့အဲ့ဒီမှာလည်းဒေါ်လာဆပ်ပလိုက်ယာနေသွားတာပေါ့နော်ရောက်လာနေသွားတယ်အဲ့ဒါလည်းတစ်ချက်ပါတော့ပေါ့တော့ FDI လည်းတင်လာမတက်လာတော့အဲ့ဒါလည်းတစ်ချက်ပါတော့ကြည့်နော်ဟု
တ်ကဲ့ပါ
ဟိုဒါတွေကအကုန်လုံးကဟိုတူရစ်ဆီယာနဲ့လည်းနှွဲတယ်နောက်တစ်ခုက investment နဲ့လည်းနှွဲတယ်နော်အဲ့တော့ဒီကပြည်ပပုဂ္ဂိုလ်အနေနဲ့ဆိုလဲဥမာဆိုပါစို့အစဲမျိုးစုံကားရအိန္ဒိယနိုင်ငံတော်လေးရောင်းလာတယ်အခုအိန္ဒိယကသိပြီးတော့မဝယ်တော့အဲ့ဒီမှာဖေးစည်းတွေလည်းထိုးကြတော့အဲ့ဒီမှာလည်းဟိုနိုင်ငံကတုံးငွေရရဖို့အလားလားဒေါ်လာတွေရဖို့အလားလားပြန်ပြီးတော့ short ကြတော့သဘောရှိတာပေါ့ဒါတွေအကုန်လုံးကအကြောင်းတွေကစုံသွားတဲ့သဘောရှိတယ်နော်ဟာလာဒီဟိုစီးကစားတာလည်းတစ်ချက်ပါတော့လေ
ပြည်ထောင်စုသတင်းပတ်တော်ကအမေရိကန်ဒေါ်လာဈေးနှုန်းအရန်မြင့်တက်သွားပြီးငွေလဲနှုန်းကမငြိမ်မသက်မှုတွေနဲ့ကြုံရတဲ့အတွက်လုပ်ငန်းရှင်တွေအခက်ကြုံရသလို73စီနဲ့စားသုံးကုန်ပစ္စည်းတွေဈေးမြင့်တက်လာတာမျိုးလိုနောက်ဆက်တွဲရိုက်ခတ်မှုတွေလည်းရှိခဲ့ကြောင်းလုပ်ငန်းရှင်တွေကပြောပါတယ်ဒီအတွက်လည်းပြည်တွင်းစီးပွားရေးမှာရေကန်ဒီကန်ကောင်းတွေလိုအပ်နေတယ်လို့လည်းပို့ကုန်တွင်ကုန်စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းကပြောပါတယ
်ဒီရှင်းအောင်တာဟိုထုံးတဲ့တိုင်းကို export ပဲကျွန်တော်အားကုန်လို့ရမှာပေါ့နော် export နဲ့ import မှာကျွန်တော်ကကုန်တွေတင်ငွေပြရင်တော့ဘာသာရေးတက်လာတဲ့အဘောရှိတာပေါ့နော်နောက်တစ်ခုကကျွန်တော်ဒီမှာဖြစ်နေတာကခုနဒီတရုတ်နယ်စပ်ကငွေကြေးဝင်တာများတယ်လေကျွန်တော် export ကတရုတ်နယ်စပ်ကိုသွားတာကျွန်တော်တို့အတွက် surplus ဖြစ်တဲ့ပုံနေရပေါ့နော်ဒီ normal ထိုက်ခဲ့စားတယ်ထိုက်ပုံနေရဲ့ယွမ်ငွေတွေဟိုဒီဘက်ပြန်နေစီးစင်းအောင်လုပ်ဖို့အတွက်အစိုးရနဲ့ကနေစင်းကိုဖန်ပြဖို့လုပ်တယ်သူအဲ့အနေဒီဘက်ကိုလွှဲတဲ့နေရာမှာပိုလာပိုရှင်နဲ့ကျွန်တော် export ရတဲ့ယွမ်ငွေတွေကိုပမာပြရနေပြီးတော့ပြန်ပြီးတရားဝင်ငွေဖြစ်အောင်လုပ်တဲ့စနစ်ကိုမပေါ်သေးဘူးပေါ့နော်အဲ့ဒီကပေါ်အောင်လုပ်နိုင်တော့လေဒါရေးရှိမှာ cash flow တော့မှန်သွားနိုင်တဲ့နေရာရှိတော့ဘူး
ကတလောမြန်မာနိုင်ငံရဲ့စီးပွားရေးမှာတော့ပြည်ပကိုကုန်တင်ပို့မှုထက်ပြည်ပကတင်သွင်းမှုတွေများနေတဲ့အတွက်လည်းစီးပွားရေးမှာဗန်းမရတဲ့အခြေအနေတွေနဲ့ကြုံနေရတယ်လို့စီးပွားရေးဆိုင်ဝန်ကထောက်ပြကြပါတယ်ပြည်ပကိုချိတ်ဆက်လုပ်ကန်ရတဲ့လုပ်ငန်းတွေမှာအခုလိုငွေကြေးလဲလှယ်မှုတွေကြောင့်ရိုက်ခတ်မှုတွေကြုံရတဲ့အခါမှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကထိန်းချုပ်ပေးနိုင်တာတွေရှိတယ်လို့ဗန်းဒါရေးလုပ်ငန်းရှင်ဦးတန်းလင်ကပြောပါတယ
်ဒီဒေါ်လာကြီးတက်တယ်ကျတယ်ဆိုတာဒါဟိုရင်းလေ supply and demand နဲ့ဝယ်ရအောင်လို့ရဲ့ကိုချက်တယ်နော်အဓိကအဲ့ဒါရောအဲ့တော့ဒီဝင်ရောက်ရောင်းလာရေးဖြစ်တဲ့အတွက်တမားပြတော့နိုင်ငံခြားမှာဆိုတော့သူတို့ဟလာဘူဘာနေရနေတဆင့်ပေါ့လေဘူဘာနေရနေဘာလို့လဲဆိုတော့အကြီးပြန်ထုတ်ရောင်းတာပေါ့နော်ဟို supply များလာပေါ့နော်ဟိုတရားပဲဘာတရားတော့ဘူဘာတော့သူဘာကြက်တာဟောနေလို့လာတော့မပြောတော့ဘူးနောက်တစ်ခုကလည်းဒီဘာတည်တွင်းမှာလည်း point day market ကလည်းတည်တွင်းမဖြစ်လာသေးတော့လေအဲ့ဒါလည်းဒီကြောင်းပါတော့ဟုတ်ကဲ့ဒါပြည်ရင်ဖြစ်လာရင်တော့ပြန်လာမှရှိဘူး
ကျမအစိုးရကတော့စီးပွားရေးပြုပြင်ပြောင်းလဲမှုအစီအစဉ်ရဲ့ဒစိတပိုင်းရှင်နဲ့ဘန္တာရေးလုပ်ငန်းတွေမှာအပြောင်းလဲတွေလုပ်သွားဖို့ကတိပြုထားပါတယ်။ဘန္တာငွေကြေးကဏ္ဍမှာဆိုရင်လည်းပြည်ရင်းဖန်တွေနိုင်ငံတကာကုန်သွယ်မှုတွေကြောင့်ငွေလွှဲပြောင်းမှုတွေနဲ့လဲလှယ်မှုတွေပုံမှန်တက်လက်မြန်ဆန်အောင်စီစဉ်ဖို့လည်းကြိုးပမ်းနေတာဖြစ်ပါတယ်ရှင်။